မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကနေပြည်သူ့လွှတ်တော်ကအတည်ပြုလိုက်တဲ့ပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေချက်ကိုကန့်ကွက်ကြောင်းဒီနေ့ထုတ်ပြန်ပြီးဒီဥပဒေကိုအတည်မဖြစ်ဖို့အတွက်လွှတ်တော်ဥက္ကဋ္ဌလွှတ်တော်နိုင်ငံကားတို့နဲ့တွေ့ဆုံပြီးဆက်လက်ဆောင်ရွက်သွားဖို့ပြင်ဆင်ထားပါတယ်။သတင်းအပြည့်အစုံကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေမူကြမ်းဟာစတင်ကြေညာစဉ်ကာလကလေးကမီဒီယာအဖွဲ့အစည်းတွေကဝေဖန်ကန့်ကွက်ထားတာဖြစ်ပါတယ်။ဒါပေမဲ့ဒီလ၄ရက်နေ့ကတော့ပြည်သူ့လွှတ်တော်ကပြင်ဆင်ချက်ဖြည့်ဆွက်ချက်ပယ်ဖျက်ချက်စတဲ့အချက်20ကျော်နဲ့အတူဒီဥပဒေကိုအတည်ပြုခဲ့တာဖြစ်ပါတယ်။ဒီလိုအတည်ပြုလိုက်တဲ့အပေါ်မှာမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကအရေးပေါ်အစည်းအဝေးခေါ်ဆိုပြီးကန့်ကွက်ကြောင်းဒီကနေ့ထုတ်ပြန်ခဲ့တယ်လို့စာနယ်ဇင်းကောင်စီရဲ့ဥပဒေရေးဆွဲရေးအဖွဲ့ဝင်ဦးစောသက်ထွေးကပြောပါတယ်။
တော့စာနယ်ဇင်းကောင်စီကဒီနေ့ပြည်မြေဆောင်2003သဘောထားထုတ်ပြန်ကြေညာချက်ထုတ်ပါတယ်။အဓိကကကျွန်တော်တို့ပြန်ကြားရေးဝန်ကြီးဌာနနဲ့စာနယ်ဇင်းကောင်စီကနေပြီးတော့သုံးချိန်တိုင်းတိုင်းတွဲဆုံသဘောတူညီချက်အရကျွန်တော်တို့ကပုံနှိပ်ချင်းနဲ့ထုတ်ဝေဥပဒေပုံစံမှာကျွန်တော်တို့ပြင်ဆင်ဖြည့်ဆည့်ပြည့်ထည့်ရမယ်အချက်လက်တွေဝန်ကြီးဌာနကိုပေးဖို့တယ်။ဝန်ကြီးဌာနကထုတ်ပြင်ဆင်ချက်တွေတိုင်းလွတ်တော်တင်ပြမယ်လို့သဘောတူခဲ့တယ်။ဒါပေမဲ့အတည်ပြုလိုက်တဲ့အထက်မှာကျတော့ဒီအချက်လက်တွေအများစုကဒီတိုင်းပဲအပြင်းစီပဲနဲ့ပါတာကိုတွေ့ရတယ်။ဒါနှစ်ဦးနှစ်ဖက်သဘောတူညီမှုကိုချိုးဖောက်လာရောက်တယ်လို့ကျွန်တော်တို့စာနယ်ဇင်းကောင်စီကယူဆပါတယ်။ဒါကြောင့်မလို့ဒီပြည်သူ့လွတ်တော်ကလက်ခံတည်သူတွေတဲ့ဥပဒေကြောင့်မြန်မာနိုင်ငံစာနယ်ဇင်းကောင်စီကသဘောမတူနိုင်ကြအောင်ဒီနေ့သဘောထားထုတ်ပြန်ရတာဖြစ်ပါတယ
်။မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့ထုတ်ပြန်ချက်မှာပြန်ကြားရေးဝန်ကြီးဦးအောင်ကြီးစတင်တာဝန်ယူချိန်မှာစာနယ်ဇင်းကောင်စီကိုမီဒီယာဥပဒေတရရေးဆွဲဖို့သဘောတူခဲ့ကြောင်းနဲ့စာနယ်ဇင်းကောင်စီကမီဒီယာဥပဒေရေးဆွဲချိန်မှာပြန်ကြားရေးဝန်ကြီးဌာနကပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေကိုထုတ်ပြန်ခဲ့ကြောင်းစတဲ့အသေးစိတ်အချက်လက်တွေကိုလည်းထည့်သွင်းဖော်ပြထားပါတယ်။ပြည်သူ့လွှတ်တော်ကအတည်ပြုလိုက်တဲ့ပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေကိုကန့်ကွက်ရတဲ့အဓိကအကြောင်းကိုတော့ဦးစောသက်ထွေးကအခုလိုဆက်ပြောပါတယ်
။အဓိကကတော့60နှစ်ပုံနှိပ်ဥပဒေမှာမျိုးမှလို့ပါခဲ့တဲ့ကျွန်တော်တို့ကဒီမှတ်ပုံတင်ရာရှိချာမှာကျွန်တော်တို့ကဒီထုတ်ဝေခွင့်ပါမစ်ကိုလျှောက်ထားရမယ်ဆိုတဲ့အချက်ပါပဲ။အဲ့ဒါကိုပယ်ဖျက်ပြီးကိုကျွန်တော်တို့ပြောဆိုခဲ့ပေမဲ့လေသူတို့အခုတွတ်တော်မှာအတည်ပြုလိုက်တဲ့နေရာမှာမှတ်ပုံတင်ရာရှိရဲ့အခန်းကဏ္ဍပြည်ညာရေးဝန်ကြီးဌာနခန့်အပ်ထားတဲ့မှတ်ပုံတင်ရာရှိရဲ့အခန်းကဏ္ဍဆက်လက်တည်ရှိနေတူရောက်တယ်။ဒါဒီနည်းတပုံအဖြစ်စာပေလွတ်လပ်ခွင့်နဲ့ပေထဲမှာချုပ်ကန့်မှုတစ်ခုကိုရယူလိုက်ခြင်းတော့ကျွန်တော်တို့ကယူဆပါတယ်။ Freedom of Expression ကိုလည်းထိခိုက်တယ်လို့ယူဆပါတယ်။ဒီအချက်ကအဓိကအချက်ပါပဲ။
ပြည်သူ့လွှတ်တော်ကအတည်ပြုလိုက်တဲ့နောက်အမျိုးသားလွှတ်တော်ကအတည်ပြုပြီးနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးထုတ်ပြန်ရင်ပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေမူကြမ်းဟာအသက်ဝင်လာမှာဖြစ်ပါတယ်။ဒီဥပဒေအတည်မဖြစ်စေဖို့အတွက်စာနယ်ဇင်းကောင်စီကဆက်လက်ဆောင်ရွက်သွားမယ်လို့ဦးစောသက်ထွေးကပြောပါတယ်။
ကျွန်တော်တို့စာနယ်ဇင်းကောင်စီရဲ့ကိုယ်စားလှယ်တွေဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌတွေနိုင်ငံရေးသွားပြီးတွေ့ဆုံရှင်းလင်းမယ်။ပြီးရင်စာရီလည်းပေးဖို့မယ်။ပြီးတော့နိုင်ငံတကာမီဒီယာတွေနဲ့မီဒီယာဖွဲ့စည်းအားလုံးကိုလည်းကျွန်တော်တို့ချက်လက်တွေကိုထုတ်ဝေဖြန့်ချိန်မှာဖြစ်ပါတယ်။အခုကျွန်တော်ဇက်တိုက်လုံးဆောင်သွားမှာပါ
မြန်မာဂျာနယ်လစ်ကွန်ရက်အဖွဲ့ကတော့ပြည်သူ့လွှတ်တော်ကပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေကိုအတည်ပြုလိုက်တာဟာသတင်းမီဒီယာလွတ်လပ်ခွင့်အတွက်နောက်ပြန်သွားတဲ့ခြေလှမ်းတစ်လမ်းစိုးရိမ်မှုလက္ခဏာတစ်ရပ်ဖြစ်ပြီးပြည်သူလူထုရဲ့လွတ်လပ်စွာထုတ်ဖော်ခွင့်နဲ့သိရှိပိုင်ခွင့်ကိုကန့်သတ်လိုက်ခြင်းဖြစ်တယ်လို့ရှုမြင်ကြောင်းဒီလ၄ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ပြည်ကြားရေးဝန်ကြီးဌာနကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ပြီးခဲ့တဲ့ AB လက VOA နဲ့ပြည်ကြားရေးဝန်ကြီးဦးအောင်ကြည်တို့တွဲဆုံမေးမြန်းခန်းမှာတော့ပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေမူကြမ်းဟာဥပဒေပညာရှင်တွေနဲ့ညှိနှိုင်းတိုင်ပင်ရေးဆွဲထားတာဖြစ်တယ်လို့အခြေခံဥပဒေနဲ့လည်းကိုက်ညီပြီးလွတ်လပ်စွာပြောဆိုခွင့်ကိုလည်းမထိခိုက်စေတဲ့ဥပဒေဖြစ်တဲ့နိုင်ငံတကာစံချိန်စံညွှန်းနဲ့လည်းကိုက်ညီတယ်လို့ဦးအောင်ကြည်ကပြောကြားခဲ့ဘူးပါတဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကရေးဆွဲထားတဲ့မီဒီယာဥပဒေမူကြမ်းနဲ့ပတ်သက်ပြီးအချက်16ချက်ပြင်ဆင်ပေးဖို့ကိုဒီလ3ရက်နေ့ကပြည်ကြားရေးဝန်ကြီးဌာနကစာပေးပို့ထားပါတယ်။ဒီအချက်တွေကိုပြင်ဆင်မယ်မပြင်ဆင်ဘူးဆိုတာနဲ့ပတ်သက်ပြီးလာမယ့်တနင်္ဂနွေနေ့မနက်10နာရီမှာစာနယ်ဇင်းကောင်စီယာယီရုံးခန်းမှာသတင်းစာရှင်းလင်းပွဲကျင်းပသွားဖို့ရှိနေပါတယ်။